အီရန်နျူကလ িয়ার အရေးပြီးပြည့်စုံတဲ့သဘောတူညီချက်ရအောင်မူလသတ်မှတ်ထားတဲ့အချိန်ဖြစ်တဲ့ဒီကနေ့အင်္ဂါနေ့မှာပဲအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ရဲ့ဆွေးနွေးပွဲတွေကိုပြန်ပြီးတက်ဖို့အတွက်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်ဟာဩစတြေးလျနိုင်ငံဗီယက်နမ်မြို့ကိုပြန်ရောက်သွားပါပြီ။ပြန်ပြီးတိုင်ပင်မှုအတွက်တနင်္ဂနွေနေ့ကအီရန်ကိုပြန်သွားခဲ့တဲ့ဝန်ကြီးဇရစ်ဟာနေမကောင်းများကနေပြန်ပြီးနယ်လန်ထူလာပြီးဖြစ်တဲ့အီရန်နျူကလ িয়ার ညှိနှိုင်းရေးမှူးအလီအက်ဘာဆလီဟီနဲ့အတူရောက်လာတာဖြစ်ပါတယ်။ပြန်ရောက်လာတဲ့ဝန်ကြီးဇရစ်ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအပြီးမှာတော့ဆွေးနွေးမှုကောင်းကောင်းလုပ်နိုင်ခဲ့ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။မစ္စတာဆလီဟီကနေမကောင်းတဲ့ကြားကပဲအခုလိုဆွေးနွေးပွဲတက်ရောက်ဖို့တရောက်လာတာဟာဒီညနေဆွေးနွေးမှုတွေအတွက်အီရန်ဘက်ကဘယ်လောက်အလေးနဲ့ထားတယ်ဆိုတာပြနေပါတယ်လို့မစ္စတာဇရစ်ကပြောကြားကြောင်းအီရန်အစိုးရသတင်းတွေကဖော်ပြပါတယ်။ဒါပြင်ဒီညနေဆွေးနွေးပွဲမှာပါဝင်တက်ရောက်လာတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့နိုင်ငံရေးတန်ဋိဌာန်ချမှုလို့ရနေပြီးဒီလိုချမှတ်မှုရှိမှနှစ်ဖက်လက်ခံနိုင်တဲ့ရေရှည်ခံမဲ့ဆုံးဖြတ်ချက်ကိုချနိုင်မယ်လို့လည်းပြောပါတယ်။ဒီကနေ့အင်္ဂါနေ့ဟာပြည်ဆောင်မှုရှိတဲ့သဘောတူညီချက်တစ်ချက်ကိုချမှတ်ဖို့အတွက်သတ်မှတ်ထားတဲ့ရက်ပါ။အီရန်နဲ့ P5+1 လို့ခေါ်တဲ့ကုလသမဂ္ဂအမြဲတမ်းဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ဟာအီရန်ကနျူကလ িয়ার လက်နက်ထုတ်နိုင်စွမ်းကိုကန့်တပီးအပြန်အလှန်အနေနဲ့အီရန်ပေါ်ချထားတဲ့အရေးယူမှုတွေကိုရှော့ချပေးရေးအတွက်သဘောတူညီချက်တစ်ခုရအောင်ကြိုးစားနေကြတာဖြစ်ပါတယ်။အခုအနေထားတိုင်းဆိုရင်တော့ဒီဆွေးနွေးပွဲကိုရက်အနည်းငယ်ဆက်ပြီးပြုလုပ်ရနိုင်တယ်လို့ညှိနှိုင်းဆွေးနွေးသူတွေကအခန့်မှန်းနေကြပါတယ်။